မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျလာတဲ့နောက်ပြည်တွင်းစီးပွားရေးကိုအဓိကမောင်းနှင်နေတဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းတွေအောက်ခြေစီးပွားရေးလုပ်ငန်းတွေဟာရက်ဆိုင်လူနီနီဖြစ်နေပြီလို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကပြောလိုက်ပါတယ်။အမေရိကန်ဒေါ်လာရှားပါလာတာနဲ့အတူကုန်ကျန်းသွင်းကုန်ဈေးနှုန်းတွေကလည်းလိုက်တက်လာပါတယ်။တချို့လုပ်ငန်းတွေကတော့လက်ရှိအခြေအနေကိုထိမထနိုင်တော့ပဲလုပ်ငန်းတွေကိုရပ်ပစ်ဖို့အထိစဉ်းစားလာနေကြတာပါ။ဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ဝန်ထမ်းအင်အားအတော်အသင့်နဲ့နှစ်ပေါင်းများစွာလဲပတ်ခဲ့တဲ့ကြီးပွားရေးမုတ်တိုက်ဟာသူ့ရဲ့လုပ်ငန်းတွေကိုမကြခင်မှာလုံးဝရန်နာပစ်ဖို့ဆုံးဖြတ်လိုက်ရပါတယ်။ဆီအာနာသိမ်းပြီးတဲ့နောက်ရိမ့်ရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်ဆက်လက်ရည်တည်ဖို့မဖြစ်နိုင်တော့ပဲအခုလိုဆုံးဖြတ်လိုက်ရတာလို့မုတ်တိုက်ပိုင်ရှင်ဦးထေးကျွဲကပြောပါတယ်။လုပ်ငန်းနဲ့မဖြစ်မနေထည့်ရတဲ့ပြည်ပကုန်ကျန်းတွေကအမေရိကန်ဒေါ်လာဈေးအတိုင်းတရိပ်ရိပ်တက်နေပြီးတော့တစ်ဖက်မှာအမျက်ပြန်ရဖို့အတွက်အတော်လေးရုန်းကန်နေရတယ်လို့သူက VOA ကိုပြောတာပါ။ဒီတိုင်းဆက်ပြီးသွားမယ်ဆိုရင်သူ့လိုပဲတခြားအသေးစားလုပ်ငန်းတွေတဖြည်းဖြည်းလဲပြိုသွားနိုင်တယ်လို့လည်းပြောပါတယ
်။မိတ်တက်တော်မှာလိုလိုကျလို့ကျွန်တော်တို့ကိုဗစ်ကနေတဲ့ပါပိတ်ထားတဲ့နည်းနည်းခွင့်ရလာမှာလည်းဒီလိုဆိုကျွန်တော်တို့ဖူးကလေးရနေတယ်မှာဒီမှာပိတ်ဖို့အတွက်အစီအစဉ်ဆွဲနေရတယ်။အဲစကန်ဝေးမတိုင်းမှာကောင်းမယ်။ဒီမှာလည်းပြန်ပြီးလဲပတ်နေတယ်။အဲ့တော့ပြန်ပြီးနိုင်ငံရေးတွေဝင်လာတယ်။နိုင်ငံရေးတွေဝင်လာတော့ပြန်ပိတ်ရတယ်။အခုတော့ပြောမစုံတော့လုံးဝရှိနေတော့အစီအစဉ်ပြီးလို့ကျွန်တော်တို့စီစဉ်ဆွဲနေတယ်။ဒါကြီးကဘုံမပြေတော့ဘာလို့လဲ။အကုန်လုံးဖွင့်ပြီးပြန်ဘုံကမဆက်ဘုံကပြီးတော့ဆိုတော့ဒီအမှကျွန်တော်အလုပ်သမားကြီးပါကြီးနာဒီကလုံးဝအဆင်မပြေနိုင်တော့ဘူး
။တချို့လုပ်ငန်းတွေကတော့ဆက်လက်ရပ်တည်ဖို့ထုတ်ကုန်တွေကိုဈေးတင်လိုက်ရပါတယ်။ခရမ်းကျင်သည့်ကြက်တွန်စီဒါရီအလုံးတယ်ယူပို့ဆောင်ကားတွေကြောင့်ဈေးနှစ်ဆတက်လာပြီးနောက်ဆုံးမှာတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုစားသုံးသူကပဲခံစားရတယ်လို့မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးနေလေးကပြောပါတယ
်။တော်လေးတော့အကျဉ်းမကောင်းရဘူး။အခုတချို့လုပ်ငန်းကြီးတွေဆိုရင်ဒါတချို့လုပ်ငန်းစာရီးကျင်းရတယ်သူတို့ဒီလိုတော့လည်းကြောင်ရထားတဲ့ဆွဲဟာမျိုးပေါ့နော်။ဘာကြောင့်လဲဆိုတော့ဒီဒေါ်လာကြီးကဘယ်လောက်ထိဆက်သွားမလဲဆိုတာလည်းမသိဘူးလို့ဒီမှာဒီနေ့ရောင်းပြီးရင်နောက်နေ့ပြန်လာဖို့တော့မလွယ်တော့တဲ့အချိန်ဆိုတော့ဒီမှာချုပ်ချုံတိုင်းနေပါရဲ့ကျွန်တော်မှသူတို့ကျင်းရတာရှိရပါတော့သူတို့ကျုံနေတာ supply မလုပ်နိုင်ဘူးလို့လို့ပြောနေတာ
။အထွေထွေကုန်စည်နှုန်းကိုထိန်းထားနိုင်ဖို့အတွက်စီးပွားကူးသန်းဌာနနဲ့73စီတင်သွင်းဖြန့်ဖြူးရေးအသင်းတို့ပူးပေါင်းပြီးစက်တင်ဘာလ22ရက်နေ့ကစလို့73စီကိုပြင်ပဈေးထက်နည်းတဲ့နှုန်းထားနဲ့ရောင်းပေးနေတာပါကုမ္ပဏီတွေအတွက်လည်းဘိုဘန်ကအမေရိကန်ဒေါ်လာကိုဈေးလျှော့ပြီးရောင်းပေးနေတယ်လို့ပြောပါတယ်ဒါပေမဲ့ဈေးကွက်ထဲမှာ73စီလိုအပ်ချက်ကများပြားနေတဲ့အတွက်ပြင်ပဈေးကွက်မှာတော့ဒက်စီတလီတာကို1500ဝန်းကျင်အထိရောက်လာတာပါ73စီလိုမျိုးအခြေခံအကျဆုံးတွင်းကုန်တွေဈေးတက်ပြီးဆိုရင်တော့တခြားစီးပွားရေးကဏ္ဍအသီးသီးမှာစင်ပွားရိုက်ခတ်မှုတွေဖြစ်လာနိုင်ကြောင်းပြည်သူရေးရမူဝါဒလေးလာသုံးသက်သူတဦးဖြစ်တဲ့ဥခိုင်ဝင်းကပြောပါတယ
်သူတို့တက်ပြီးတိတ်ကြာခင်မှာပဲလေသွင်းကုန်တွေကိုစကန့်တက်လာတယ်အခုဒီ73စီနဲ့နော်စာအုပ်စီတို့ပေါ်မှာရိုက်ခတ်မယ်အဓိကအခုတော့နော်ဓာတ်စီစိမ်းလုံးတွေအရန်တက်တယ်တက်တဲ့အတွက်လည်းအခုကိုတာနဲ့ပုံစံမျိုးပေါ့တချို့73စီသွင်းတဲ့ကုမ္ပဏီတွေကိုရောင်းပေးတယ်အဲဒီကုမ္ပဏီတွေမှာဈေးကတမျိုးဖြစ်တယ်တချို့ပိတ်ထားပြီးလို့တော့ကြားတယ်တချို့တွေကမရောင်းနိုင်တော့ဘူးနော်အဲ့တော့73စီတက်ရင်တက်ယူပို့ဆောင်ကြီးတက်ပြီးချက်ပြီးဆိုတော့ကုန်စည်နှုန်းတွေကပို့ပြီးတော့ညံ့လာပြီပေါ့
အာရှပစိဖိတ်ဒေတာအတွင်းမှာလည်းကူးစက်မြန်ဒယ်တာကိုဗစ်ကပ်ရောဂါပိုးကြောင့်စီးပွားရေးဆက်လက်နှေးကွေးနေပြီးနိုင်ငံတွေအကြားတိုးတက်မှုတွေမညီမျှတာရှိနေပါတယ်။ဒီအထက်မှာဆက်အနာသိမ်းခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးဆိုးရွားနေတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထဲမှာပါရှိပါတယ်။